ကရင်မျိုးသားစေယုံခေညူအနေနဲ့ရင်းနှုံးကထုတ်ပြန်ထားတဲ့အတိုင်းစစ်တပ်နိုင်ငံရေးကမထွက်မချင်းစစ်တပ်နဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတာဘာအကြောင်းမှမရှိဘူးလို့ပြောရေးဆိုခွင့်ရှိသူက VOE နဲ့တီးတန့်မေးမြန်းချက်မှာဖြေကြပါတယ်အလုံးပါဝင်နိုင်တဲ့တွဲဆောင်ဆွေးနွေးရေးဖြစ်ပေါ်လာရေးအာဆီယံကျိုးပန့်နေမှုအပေါ်ကရင်အမျိုးသားအစည်းအရုံး KNU ပြောခွင့်ရဆော့ကလက်ဆေးကိုကိုငိမ့်ချန်အေးကဆက်သွယ်မေးမြန်းထားပါတယ်ရှင
်အာဆီယံရဲ့ပါဝင်မှုတော့ကျွန်တော်တို့ကြိုးဆိုတယ်ဒါလှုပ်တင်လှုပ်ထိုက်တဲ့အလုပ်တစ်ခုဖြစ်တယ်သို့သောကျွန်တော်တို့ရဲ့ဆိုရင်ချက်ကအာဆီယံရဲ့မူဟာအခြေခံမူမှာကတည်းကနိုင်ငံရေးရဆက်ဖက်လို့မရဘူးဆိုတဲ့ဟာကရှိနေတဲ့အပေါ်မှာအောင်မြင်ပါမလားဆိုတော့ကျွန်တော်တို့ဆိုရင်တာဖြစ်ပါတယ်။နောက်တစ်ခုကခုလက်ရှိအာဆီယံရဲ့ဆောင်ရွက်ချက်တွေကြီးလိုက်မယ်ဆိုရင်လူသားချင်းစာနာထောက်ပံ့မှုအကူအညီဆိုတဲ့ Humanitarian Aid ဆိုတဲ့လုပ်ငန်းစဉ်တွေကိုပြင်ဆင်လာတာတွေ့တယ်။အဲ့ဒီဟာတွေနဲ့ကျွန်တော်တို့နိုင်ငံတဲကိုမှဝင်ပြီးတော့မှပြည်လဲအောင်ဖြည့်ရှင်းပေးဖို့တို့ရဲ့ဆောင်ရွက်ချက်တွေဖြစ်တယ်။သို့သောခုကျွန်တော်တို့လိုချင်တာကဒီ humanitarian aid ကို cross border အနေနဲ့လာပြီးမှပဲဒေသခံအဖွဲ့အစည်းတွေအတစ်ဆင့်ပေးဝေသွားဖို့ကျွန်တော်တို့ရဲ့စံတသဘောထားကတင်ပြထားပြီးသားဖြစ်ပါတယ်။အဲ့လိုဖြစ်လာတဲ့ဆိုရင်လူထုအတွက်ပို့ပြီးတော့ထိရောက်တဲ့ထောက်ပံ့ကူညီမှုရရှိမယ်ဆိုတာကိုပြောချင်ပါတယ်
။ Indonesia နိုင်ငံရဲ့ဝန်ကြီးကလည်းပြီးတော့ပြောပါတယ်မြန်မာအရေးကတွဲဆောင်ဆွေးနွေးရေးရတာတခုသေးတော့လမ်းကြောင်းပေါ့။အဲ့ဒီဆောင်ဆွေးနွေးလုပ်ဖို့အတွက်လည်းသူတို့အနေနဲ့ထိတွေ့ဆက်ဆံမှုတွေကိုပဲပေါင်းစုံနဲ့လုပ်ခဲ့တယ်ပေါ့နော်အာဆီယံအထူးကိုယ်စားလှယ်အနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တွေ့ပါတယ်ဆိုပြီးတော့ပါပါတယ်ခင်ဗျဟ
ုတ်ကဲ့ဒီတွေ့ဆုံမှုပိုင်းကတော့ကျွန်တော်အနေနဲ့လောလောဆယ်တော့မပြောချင်သေးဘူးခင်ဗျအာဘာကြောင့်လဲဆိုရင်ကျွန်တော်တို့ဟိုလောက်ရမယ့်အပိုင်းတွေကအားလုံးမပြည့်ပြတ်သေးတော့လေနော်အဲ့ဒါလေးတော့ကျွန်တော်မပြောချင်သေးပါဘူးလို့ပြည်ဆောင်ဆွေးနွေးခြင်းကအကောင်းဆုံးဆိုတာလေဌာနမသိခင်ကတည်းက2021 January 29ရက်မှာကတည်းကကျွန်တော်ရဲ့ statement ထမှပါရှိပါတယ်ခင်ဗျာအဲ့ဒါကတော့ကျွန်တော်တို့အနေနဲ့အထူးထူးဟိုအငင်းပွားစရာအကြောင်းမရှိတယ်လို့ကျွန်တော်တို့လည်းပဲလက်ခံထားတဲ့ချက်ချက်ဖြစ်ပါတယ်
ပဲပေါင်းစုံပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးလို့ဒီအာဆီယံကပြောပါတယ်ပေါ့နော်လက်ရှိအချိန်မှာဒီမျိုးဟိုတွေ့တဲ့တွေ့ထိုက်တဲ့ပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအလုံးပဲပေါင်းစုံပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးရေးတကယ်ဖြစ်နိုင်မှာပါဗျ
ဟုတ်ကဲ့ဖြစ်ဖို့ကတော့အင်မတန်ကုန်မရာဂန်တော့ကနဲပါလေ။ဘာကြောင့်လဲဆိုရင်ပါဝင်တဲ့လူတွေကအခုလောဆယ်အခြေအနေမှာဖန်စီချုံနောက်ချင်းခံရတာလည်းဟိုရှိသလိုတချို့ကလည်းပဲဖက်ပြတင်းရှောင်နေရတဲ့အခြေအနေမှာလည်းရှိနေတယ်။အဲ့ဒါကြောင့်မို့လို့ဒီလိုအခြေအနေမျိုးမှာတော့အားလုံးပဲပေါင်းစုံပါဝင်ဖို့ဆိုတာကတော့တော်တော်လေးကိုမဖြစ်နိုင်တဲ့အခြေအနေဖြစ်သွားပြီလို့တော့ကျွန်တော်တို့အနေနဲ့အဲ့လိုနားလည်ပါတယ်ခင်ဗျာ
။ KNU အနေနဲ့ဒီလိုမျိုးတွေ့ဆုံဆွေးနွေးရေးသဘောထားပေါ့အာဒီမိတ်ဖက်အဖွဲ့အစည်းတွေပေါ့နော်မာမိတ်အဖွဲ့အစည်းတွေနိုင်ငံရေးရစည်းရေးရမာမိတ်အဖွဲ့အစည်းတွေတိုင်းသားအဖွဲ့အစည်းတွေဒါမှမဟုတ်မျိုးသားညီအစ်ကိုအလိုမျိုးအဖွဲ့အစည်းတွေပေါ့နော်မျိုးနဲ့တစုံတရာမျိုးဆွေးနွေးတာမျိုးရှိလာ
တဲ့အနာရှင်ကကျွန်တော်တို့နားလည်သလောက်ဆိုရင်တော့မှန်ကန်တဲ့သဘောထားနဲ့တွေ့ဆုံဆွေးနွေးမဲ့ဘောထားမတွေ့ရဘူးခင်ဗျအဲ့ဒါကိုကျွန်တော်တို့တိတိကျကျကိုနားလည်ထားပါတယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကျွန်တော်တို့မိတ်ဖက်အဖွဲ့အစည်းနဲ့ဘာတွေလှုပ်တင်လဲဘယ်လိုဆွေးနွေးတင်လဲဆိုတာကတော့တည်ဆန့်ကိုရှိနေပါတယ်ခင်ဗျာစစ်ကောင်စီဘက်ကကန့်လန့်ချက်တွေကိုလည်းပဲကျွန်တော်တို့အနေနဲ့ခုနပြောတဲ့အခြေအနေသူ့ရဲ့သဘောထားမှန်ကိုသိထားတဲ့အတွက်ကျွန်တော်တို့လက်မခံခဲ့တာလည်းဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့ရဲ့အင်အားစုတွေနဲ့ကျွန်တော်တို့ရဲ့နိုင်ငံရေးကြီးမန်းချက်တူညီကြတဲ့အဖွဲ့အစည်းတွေကတော့ကျွန်တော်တို့စကားတွေပြောနေကြတာတော့ရှိပါတယ
်။အာဆီယံကအရင်တုန်းကဒီစစ်ကောင်ဆောင်နဲ့တွေ့တယ်ပေါ့နော်။တချို့တွေ့ခဲ့တယ်။တွေ့ခဲ့ပြီးတော့ဘုံသဘောတူညီချက်၅ချက်ဆိုပြီးတော့ထုတ်ပြန်ခဲ့တယ်။ဒါလည်းနှစ်နှစ်ကျော်လာခဲ့ပြီပေါ့နော်။ကြာလက်တွေ့မှာလည်းအကောင့်တွေပေါ်ဖို့ခက်ခဲနေလို့ဝေဖန်နေရတဲ့အချိန်မှာသူကအာဆီယံကပဲထပ်ပြီးတော့ဒီတွေ့ဆုံဆွေးနွေးရေးကိစ္စကိုသူစတင်နေပါတယ်ဆိုပြီးတော့လုံတာမျိုးကတကယ်လက်တွေ့မှာလုံဖြစ်နိုင်တာလို့သဘောထားရှိပါဗျာ
။ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့တိုက်ရိုက်ပါဝင်ခွင့်မရတဲ့ပုံမှာပေါ့နော်။တတ်အတော့မပြောနိုင်ဘူးခင်ဗျာ။ကျွန်တော်တို့ရဲ့ပြီးခဲ့တဲ့လတစ်လကျော်လောက်ကပေါ့နော်။ကျွန်တော် statement တစ်ခုကအာဆီယံအနေနဲ့ဒီဘုံသဘောတူညီချက်၅ချက်ကိုကောက်ထည့်ဖော်ပေးဖို့လက်တွေ့ကျတဲ့ပိုင်းလုပ်ငန်းစဉ်နဲ့ပေါ့နော်အကောင့်တွေပေါ်ပေးဖို့ကျွန်တော်တို့တောင်းဆိုခဲ့တာရှိပါတယ်အရင်တုန်းကတော့သဘောထားပဲရှိပြီးတော့ action ဘိုင်းဆိုင်ရာမှာမဆောင်ရွက်ခဲ့တဲ့ပုံမှာချီနီအလားအသာတွေဖြစ်ခဲ့တယ်ပေါ့နော်အခုဒီဘုံသဘောတူညီချက်၅ချက်ကိုလည်းထိရောက်စွာဆောင်ရွက်နိုင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်အဲ့ဒီတိုင်းပဲ action ပါပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ကျွန်တော်တင်တာတစုံတရာတော့တိုးတက်လာနိုင်ကြည်တော့ရှိပါတယ်အဲ့လိုကျွန်တော်တို့အဲ့လိုပဲမြင်ပါတယ
် NC လမ်းကြောင်းနဲ့တွားနေတဲ့မြန်မာရေးကိုယ်စားလှယ်အဖွဲ့တွေကဖိတ်ကြားတာမျိုးကလွယ်လို့ကြံတဲ့နီးနဲ့မာကင်ယူတိုင်းတိုင်းရိုက်ဖိတ်ကြားတာမျိုးပါဝင်ဝင်ရတာမျိုးရှိလာကြ
။ဟုတ်ကဲ့အခုလက်ရှိကတော့ကျွန်တော်တို့ဟိုတရားဝင်အဖြစ်တော့ကျွန်တော်တို့တော့တိတိကျကျတော့မရသေးဘူးခင်ဗျာ
။ဟုတ်ကဲ့ခုဆက်လာရှင်စနစ်စန့်ကျင်ပေါ်ကင်ယူရဲ့လက်ရှိဘူဝါဒအနေနဲ့တော့ဆက်လက်ပြီးတော့ ဆန့်ကျင်သွားမဲ့တခြားအဖွဲ့အစည်းတွေနဲ့မိဖွဲ့အဖွဲ့အစည်းတွေနဲ့ဆက်လက်လက်တွဲသွားမဲ့အမျိုးဆက်လက်ယက်တည်နေမယ်ဆိုတဲ့သဘောထားရှိပါလားဗျာ
။ဟုတ်ကဲ့အဲ့ဒီသဘောထားကတော့ကျွန်တော်တို့အခုထိတော့စွဲကင်ထားတော့ပါခင်ဗျာ။အာဘာကြောင့်လဲဆိုရင်ကျွန်တော်တို့အရင်တုန်းကစစ်ကောင်စီရဲ့ကမ်းလှမ်းမှုကိုကျွန်တော်တို့အများကြီးရရှိခဲ့တယ်။ကျွန်တော်ရဲ့တုတ်ပြန်ချက်ကဒီစစ်တပ်ကနိုင်ငံရေးကနေဆုံးခွာသွားမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့စင်သိရှိပါတယ်ဆိုတော့အကြောင်းကိုတော့ကျွန်တော်တို့အကြောင်းပြန်ထားပြီးသားဖြစ်ပါတယ်ခင်ဗျာ။နောက်စစ်ကောင်စီဘက်ကနေပြီးတော့နိုင်ငံရေးကနေမဆုံးခွာသေးရကကျွန်တော်တို့အနေနဲ့နိုင်ငံရေးသူတို့နဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတာကစစ်တပ်နဲ့နိုင်ငံရေးဆွေးနွေးဖို့ဆိုတာကအကြောင်းမှမရှိဘူးလို့ကျွန်တော်တို့သဘောထားကိုထုတ်ပြန်ခဲ့ပြီးသားဖြစ်တယ်။အဲဒါကြောင့်မို့ယနေ့အချိန်ကာလမှာကျွန်တော်တို့ကတော့ဒီမိတ်ဖက်အဖွဲ့အစည်းတွေဖြစ်တဲ့နေဦးတော်လိုင်းမှာပေါ်ပေါက်လာတဲ့အဖွဲ့အစည်းအားလုံးနဲ့ကျွန်တော်တို့နိုင်ငံရေးကိုဆက်လက်လက်တွဲသွားပြီးတော့စစ်အာဏာရှင်ချုပ်ငြိမ်းမှုအတွက်ကိုကျွန်တော်တို့အတူတကွတိုက်ပွဲဝင်သွားမယ်ဆိုတာပေါ်တူညီချက်နဲ့တနိဋ္ဌာန်ချထားပါတယ်ခင်ဗျာ။